င်းစိန်မြို့နယ်မှာဗိုလ်ချုပ်ရာပြည်အခမ်းအနားကိုအဖွဲ့အစည်းပေါင်းစုံကပါဝင်ကျင်းပမယ်လို့သိရပါတယ်ရှင်။အဲ့ဒါဘယ်အဖွဲ့အစည်းနဲ့ပါဝင်ကျင်းပမှာလဲရှင
်။အဲအဖွဲ့အစည်းဆိုရှင်တော့မြို့သားဒီမိုကရေစီအဖွဲ့ချုပ်အလေရခရိုင်မြို့နယ်နောက်ပြီးတော့တိုင်းရင်းသားစုပြည်နယ်ပါတီနောက်မြို့နယ်မှာရှိတဲ့ကြံ့ခိုင်ရေးပါတီနောက်ပြီးတော့အရေးအဖွဲ့အဖွဲ့အစည်းဆိုလို့ရှိတဲ့ရှင်မိုဘိုင်းဆော့လောင်းအတွင်းတို့နောက်ပြီးတော့စာရေးဆရာအတွင်းနောက်ပကြီးပပုအတွင်းနောက်ဂီတအစီယုံနောက်အကိုတို့ ADA ပေါ့နော်အားလုံးပါဝင်ပါတယ်။အားလုံးဟိုလောလောဆယ်အဖွဲ့14ဖွဲ့နဲ့ဥတည်ပြီးဖွဲ့ထားပါတယ
်။ဟုတ်ကဲ့ပါရှင်။ဘာကြောင့်ဒီလိုမျိုးပူးပေါင်းပြီးတော့ကျင်းပပြစ်ခဲ့တာလဲရှင
်။အဲဘာကြောင့်ဘလို့ကျင်းပပြစ်တယ်ဆိုလို့ရှိလို့ရှိရင်သူတို့ကလည်းဗိုလ်ချုပ်ပွဲဆိုလို့ရှိရင်တော့ပါမှာပဲ။ဗိုလ်ချုပ်ကိုလေးစားတံပိုးထားတာဒီတစ်ဖွဲ့တည်းမှမဟုတ်ဘူး။အားလုံးကပိုင်နေအားလုံးကတံပိုးထားတယ်ဆိုတာနဲ့အားလုံးအဲ့လိုစုပေါင်းလို့ဖြစ်သွားတာပါ။အားလုံးရဲ့ဆန္ဒမှာကပါတီတွေအဖွဲ့အစည်းတွေဘလို့ပဲကွန်းနေအားလုံးရဲ့ရင်ထဲမှာဗိုလ်ချုပ်ဟာရှင်းတန်းနေတယ်ဆိုတာကိုပူးပေါင်းပြီးတော့ဆောင်ရွက်ပြတာပါ
။အခုဒီအဖွဲ့အစည်းရပါတော့ဘာတွေစပြီးတော့ဆောင်ရွက်နေပြီလဲရှင
်။လောဆယ်ကတော့ဒါမဲ့သမီးညနေ3နာရီမှာဝါဦးပြည်သူ့စံတိုက်ဝါဦးကျောင်းလမ်းဖောက်ကရုပ်ကမှာဒီအားလုံးပါဝင်တဲ့အစည်းအဝေးရှိပါတယ်။အဲ့ဒီမှာအားလုံးတက်လာကြမှာပါ။အဲ့ဒီအစည်းအဝေးကတစ်ဆင့်ဆုံးဖြစ်တဲ့အားတွေကိုအားလုံးလူတွေတက်ကြအကောင့်ထဲပို့ဖို့ပေါ့နော
်။အခုရာပြည့်အကျိုးအတွက်ရောဘာတွေလုပ်နေလဲရှင
်။ရာပြည့်အကျိုးအတွက်ကလောဆယ်ကတော့ကမ်ပိန်းဥဒ္ဒါပေါ့နော်။ဒီဗိုလ်ချုပ်ရဲ့အထိမ်းအင်ဂျီတွေထုတ်ဖို့တည်ဆင်ရှိပါတယ်။နောက်ပြီးတော့ဒီရံမုံငွေကောက်ဖို့ပေါ့နော်။အဲ့ဒီမှာရံမုံငွေကောက်တဲ့လူတွေအဲ့ဒီအင်ဂျီတွေဝေးပြီးတော့မှညနေမှာရံမုံငွေကောက်မယ်။ရှုပ်စော်ရေးကားနဲ့လှည့်မယ်အစီအစဉ်ပထမဆုံးပေါ့။အဲ့ဒါအစမှာပေါ့နော်
။ဟုတ်ကဲ့ရှင်ဒီဗိုလ်ချုပ်မွေးနေ့ပေါ့နော်ဖေဖော်ဝါရီလ23ရက်နေ့မှာရောဘာတွေလုပ်ဖို့စီစဉ်ထားပါတလဲရှင
်။အဲ့ဒီနေ့မှာအင်းစိန်မျိုးနဲ့မှာရက်ွက်ပေါင်း20ရက်ွက်ရှိရလေ။အဲ့ဒီမှာအဖွဲပေါ့နော်ကားနဲ့ပေါ့နော်အဖွဲအားလုံး9ဘွဲလောက်ရထားပါတယ်။အဲ့ဒီ9ဘွဲကနေပြီးတော့မနေ့ပိုင်းကိုတစ်ဖွဲကိုရက်ွက်နှစ်ခုစီပေါ့နော်။အဲ့ဒီမှာသွားပြီးတော့ဗိုလ်ချုပ်တစ်ချင်းနေဆုံးမယ်။နောက်ကလေးတွေပေါ့နော်အလဲရန်နဲ့မူလာရန်ကလေးတွေကနေပြီးဗိုလ်ချုပ်ရင်းနဲ့ပတ်သက်တဲ့ကြပြားတွေဗိုလ်ချုပ်ရဲ့အထုပ်ပတ်တီတွေဗိုလ်ချုပ်မိန်ကုံးလေးတွေကိုသူတို့ရွတ်ပြမယ်။တစ်ချင်းဆိုလိုက်အဲ့ဒီလိုကလေးတွေကတစ်ခါရွတ်လိုက်နောက်ပြီးတော့အဲ့ဒီနေ့မှာပဲဗိုလ်ချုပ်အရန်တိုက်ခဲ့တဲ့ပဲပြုံးနေတဲ့ကြောက်ကိုရက်ွက်တိုင်းမလုပ်အောင်ကြွေးဖို့အစီအစဉ်ရှိပါတယ်။နောက်ပြီးတော့အဲ့ဒီနေ့မှာပဲဗိုလ်ချုပ်နဲ့ပတ်သက်တဲ့တစ်ချင်းကိုအားလုံးဒီဥဆောင်ကော်မတီမှာရှိတဲ့လူတွေအားလုံးကရွေးချယ်လိုက်မယ်ရွေးချယ်ပြီးလို့ရှိရင်အခွေတခွေထုတ်မယ်ခွေကိုအဲ့ဒီနေ့မှာအဲ့ဒီဖေဖော်ဝါရီ17ရက်နေ့ပေါ့နော်အဲ့ဒီနေ့မှာမြို့နယ်ထဲမှာရှိတဲ့လက်ဖက်ဆိုင်တွေစားတောက်ဆိုင်တွေအားလုံးကိုဖြန့်ပြီးတော့အဲ့ဒီတစ်နေ့လုံးကဗိုလ်ချုပ်တစ်ချင်းနဲ့တမျိုးနယ်လုံးမှာဗိုလ်ချုပ်တစ်ချင်းတွေလွင့်ပြန်နေအောင်လုပ်မယ်ပေါ့နော်မနေ့ထရနေပြီးတော့အကုန်လုံးလိုက်ဖြန့်ထားမယ်ဒီတစ်ချင်းလေးပဲဖွင့်မပါဆိုပြီးတော့အားလုံးကိုလည်းမြစ်တာရခံထားမယ်အဲ့ဒီတစ်ချင်းတွေအားလုံးတမျိုးနယ်လုံးမှာရှိတဲ့ဆိုင်တွေကလက်ဖက်ဆိုင်တွေစားတောက်ဆိုင်တွေအကုန်ဝိုင်းဖွင့်ကြမှာပေါ့နော်ဗိုလ်ချုပ်တစ်ချင်းတည်းပြည့်ပြန်နေမယ်နေ့တစ်နေ့ဖြစ်သွားမှာပေါ့နော
်တခြားဖွဲ့စည်းတွေကတော့2015ခုနှစ်တစ်နှစ်လုံးကိုဒီဗိုလ်ချုပ်နှစ်အဖြစ်နဲ့တက်မှတ်ပြီးတော့စီစဉ်သွားမယ်လို့လည်းသိရပါတယ်ဆရာတို့ဒီအဖွဲ့အစည်းအနေနဲ့ကြတော့ဘယ်လိုမျိုးစီစဉ်ဆောင်ရွက်ထားလဲရှင
်အဲ့ဒါကတော့ဘလို့တဲ့အစည်းအဝေးမှာဒီချဟိုပြောတော့ပြောပြီးပြီဒါပေမဲ့အလုံးမဆုံးဖြတ်သေးပါဘူးအဲ့လိုပဲအလုံးရှင်ထဲမှာအဲ့ဒီတစ်နှစ်လုံးကိုအဲ့လိုပဲတက်မှတ်မှာ
လက်ရှိဆရာတို့ဖွဲ့ထားတဲ့အဖွဲ့အစည်းကရာပြည့်အတွက်ပဲလားရှင်ဒီအဖွဲ့အစည်းကတခြားဘာတွေများလုံးဆောင်သွားဖို့ရှိပါသေးလဲရှင
်ဘလို့ဆရာတို့ရာပြည့်အတွက်ပဲဖွဲ့ထားပါတယ်ဘလို့တဲ့ဒီအဖွဲ့အစည်းလေးထပ်တိုးချဲ့ဖို့အင်းစိန်မှာကအင်းစိန်တို့နယ်ထဲမှာကဒီအဖွဲ့အစည်းတော်တော်များများရှိလေအဖွဲ့အစည်းအလုံးမကြံခဲ့အောင်လို့အလုံးလည်းဒီနေ့တခါထပ်ပြီးဖိတ်ခေါ်နေပါတယ်
ခုလိုမျိုးဖြစ်ကြပေးတဲ့ကျေးဇူးများတင်ပါတယ်ရှင
်ဟုတ်ပါပြီဟုတ်ပါပြီ